ပြီးခဲ့တဲ့3နှစ်ကရန်ကုန်မြို့မင်္ဂလာတုံမြို့နယ်မှာဖမ်းဆီးမိခဲ့တဲ့ဒေါ်လာတန်း100ကျော်တန်ဖိုးရှိမယ်လို့ခန့်မှန်းတဲ့မူရစ်စည်းဝါးတွေနဲ့ပတ်သက်ပြီးဖမ်းဆီးထားသူ10ဦးကိုရန်ကုန်မြောက်ပိုင်းခံတရားရုံးကဆွဲချက်တင်ဖို့အမိန့်ချမှတ်လိုက်ပါတယ်။3နှစ်အတွင်းရုံးချင်းပေါင်း90ကျော်ချိန်းဆစစ်ဆေးခဲ့ပြီးအခုလိုဆွဲချက်တင်လိုက်တာပါ။မွေးစေဝါမှုတွေကိုထိထိရောက်ရောက်ကင်တွယ်ဖို့မြမအစိုးရကပြောဆိုထားပေမဲ့တကယ်တမ်းအမှုတွေစစ်ဆေးအရေးယူရမှာနှောင့်နှေးကြမ်းကြမ်းမှုတွေရှိနေတယ်လို့တရားလွှတ်တော်ရှင်တွေတူကသုံးသပ်ပါတယ်ကိုသိန်းထိုင်ဦးကပြောပြပါမယ်
။2015ခုနှစ်ဇူလိုင်လကမင်္ဂလာတုံမြို့နယ်ဇီကဘာဝင်းအတွင်းမှာရှိတဲ့တာမီနယ်စီဆိုင်ဘေးရပ်ထားတဲ့ဂုံတင်ကားတစ်စင်းပေါ်မှာ P9A89 အင်းနဲ့ထည့်ထားတဲ့ WY စိတ်ကြွဆွေးပြား268သိန်းကိုမင်္ဂလာတုံရဲစခန်းကတာဝန်ရှိသူတွေတွေ့ခဲ့ကြပါတယ်။ကာလာပေါက်ဈေးမြန်မာငွေကျပ်133ဘီလီယံဒေါ်လာသန်း100ကျော်တန်ဖိုးရှိမယ်လို့ခန့်မှန်းတဲ့ပန်းအောင်စိတ်ကြွဈေးပြားတွေဟာမြန်မာနိုင်ငံမှာဖမ်းဆီးရမိခဲ့တဲ့မူရစ်ဆေးမှုတွေကတန်ဖိုးအများဆုံးဖမ်းမိတဲ့အမှုကင်းတစ်ခုဖြစ်ခဲ့ပါတယ်။ဒီအမှုကိုရုံးချင်းပေါင်း93ကြိမ်စစ်ဆေးပြီး3နှစ်ကျော်ကြာမှပဲရန်ကုန်မြောက်ပိုင်းခိုင်တရားရုံးဒုတိယခိုင်တရားသူကြီးကပေါ်ဒူးနေကဆွဲချက်တင်လိုက်တာပါ။မရန်ကုန်မြို့နယ်ကလေတမြဝန်းဒေသဖွံ့ဖြိုးရေးကုမ္ပဏီဒါရိုက်တာမင်းဦးခိုင်နဲ့ပေါင်းပါ10ယောက်ကိုမူရစ်ဆေးဝါးနဲ့စိတ်ကိုပြောင်းလဲစေတဲ့ဆေးဝါးဆိုင်ရာဥပဒေနဲ့အမှုဆွဲဆိုလိုက်တာဖြစ်ပါတယ်။အမှုနဲ့ပတ်သက်လို့တရားလိုပြတ်သက်တဲ့48ယောက်ကိုစစ်ဆေးခဲ့ပါတယ်။20ဟုတရားလိုဘက်ကပယ်ခဲ့တဲ့အကြောင်းဆွဲချက်အတင်ခံရသူတွေဘက်ကသူတို့မှအပြစ်မရှိကြောင်းတရားခွင်မှာညှင်းဆိုကြတယ်လို့ဒီနေ့ထုတ် Daily 11 Journal မှာရေးပါတယ်။မြန်မာနိုင်ငံမှာကြက်ငွေ300ချီတန်ဖိုးရှိတဲ့မူရစ်ဆေးဝါးတွေအများအပြားဖမ်းဆီးမိတဲ့အကြောင်းသတင်းတွေမကြာခဏထွက်ပေါ်လေရှိပါတယ်။အမှုတွေကိုစစ်ဆေးတာရေယူတာတွေမှာကြံ့ကြာတာတွေရှိနေတဲ့အတွက်ထိရောက်ဂိုင်းတွေနိုင်ခြင်းမရှိဘူးဆိုပြီးရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေရောဘတ်ဆောင်းက VOE ကိုပြောပါ
တရားဥပဒေနဲ့အမှုတွေကလည်းများတယ်ဗျတရားသူကြီးတွေကလည်းမနိုင်ဘူးဗျနော်နောက်ပြီးတော့ဒါမျိုးဆိုတာကအထူးတရားဥပဒေဖွဲ့ပြီးတော့စစ်ဆေးရမယ်အစားမစစ်ဆေးတဲ့အခါကျတော့ကြံ့ကြာမှုတွေဖြစ်လာတာပဲနော်နောက်တစ်ချက်ကကျွန်တော်တို့ကပြောချင်တာကဒီနိုင်ငံရေးအမှုတွေနဲ့ပတ်သက်တော့အင်းစိန်ဟိုချင်းတောင်ဝင်းအတွင်းမှာရှိတဲ့တရားရုံးတွေမှာနေ့စဉ်ရက်သက်စစ်တယ်အခုအဲ့ဒါမျိုးတော့အမှုတွေကြတော့အဲ့ဒီလိုနေ့စဉ်ရက်သက်စစ်တင်ပါပြီမလို့မစစ်ကြတဲ့အခါကျတော့ကြမ်းကြာမှုတွေကတစ်ခုပြီးတစ်ခုဖြစ်နေတာအဲ့ဒါပဲ
ဒါအပြင်မူရစေဝါမှုတွေကိုစစ်ဆေးရမှာစစ်ဆေးတဲ့တရားသူကြီးတွေရဲ့လုံခြုံရေးကိုအာမခံချက်ပေးနိုင်မှုလိုတယ်လို့လည်းသူကပြောပါတယ်
တရားသူကြီးတွေအနေနဲ့ကလည်းဟိုသူတို့ရဲ့အတွက်လုံခြုံမှုကိုပေးတင်နေပေါ့နော်ဥမာအမှုအစီအစီရတဲ့တရားသူကြီးရဲ့တွားရည်လာရင်းမှာလုံခြုံမှုဖြစ်စေနိုင်တဲ့အားတွေကိုနိုင်ငံတော်ကဖြည့်ဆည်းပံ့ပိုးပေးဖို့လိုတယ်။ဘာလို့လဲဆိုရင်အခုကဟိုတရားသူကြီးတွေကိုလည်းပြန်ပြီးတော့ပြန်တက်တူပြုမဲ့အနေအထားတွေကိုကျွန်တော်တို့ကြားသိနေရတယ်။ဒါကြောင့်မလို့နောက်ပြီးတော့အထူးရုံးနေပွဲပါအင်မတန်ကြီးမားတဲ့အမှုကြီးတွေဆိုရင်အင်းစိန်တောင်ထဲမှာကိုအဆောင်တွေအများကြီးရှိတယ်ရုံးလုံးလို့ရတယ်အဲ့ဒီညမှာထောက်ပါမယ်မဟုတ်ရင်အင်းစိန်တောင်ကနေပြီးတော့အပြင်ကိုရုံးထွက်ရတဲ့အခါမှာတော့တော်တော်လေးကိုအချိန်ကြာညာမှုတွေရှိတယ
်အခုဆွဲချက်တွေမို့မိတ်ချခံလဲရတဲ့မူရစ်ဆေးဝါးမှုဟာမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းဖမ်းဆီးရမိခဲ့တဲ့မူရစ်ဆေးဝါးမှုတွေကတခုဖြစ်ပါတယ်2016ခုနှစ်ကလည်းရန်ကုန်တိုင်းဒေသကြီးမင်္ဂလာတို့မြို့နယ်ထောက်ကျန်နီးမှာပိုင်ရှင်မဲ့စိတ်ကြွဈေးပြား2,600ကျော်ကိုရဲတပ်ဖွဲ့ဝင်တွေကရှာဖွေဖမ်းဆီးခဲ့ပူးပါတယ်။ကာလတန်ဖိုးကျပ်သိမ်းပေါင်း13,000ကျော်တန်ဖိုးရှိမယ်လို့ခန့်မှန်းတဲ့အကြောင်းထောက်ကျန်ရဲစခန်းကတာဝန်ရှိသူတူက VOE ကိုပြောခဲ့ပူးပါတယ်။ရန်ကုန်တိုင်းဒေသကြီးတွေမကဘဲတိုင်းရင်းသားဒေသတွေအပါအဝင်မြန်မာနိုင်ငံတဝန်းပိုင်ရှင်မဲ့မူရစ်ဆေးဝါးတွေအများအများဖမ်းဆီးမိနေတာနောက်စာတင်ကြောင်းတွေအထိမူရစ်ဆေးဝါးသုံးဆွဲမှုတွေတိုးလာနေတယ်ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်တဲ့အကြောင်းနိုင်ငံတော်သမ္မတဦးဝင်းမြင့်ကိုတိုင်ဇူလိုင်လအတွင်းကပြည်ပဆိုင်ရာမူရစ်ဆေးဝါးလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖြတ်ရေးနေ့အခမ်းအနားမှာပြောဆိုခဲ့ပါတယ်။ရောင်းဝယ်ဖောက်ကားနေရာတွေအပေါ်မှာမမြင်ကြအောင်လွတ်ပေးထားတဲ့အဂရီလိုက်စားသူတွေကိုအရေးယူဖို့နဲ့ပိုင်ရှင်မဲ့ဆိုတာတွေကိုတင်းတင်းကြပ်ကြပ်ဂိုင်တွယ်ဖို့ညွှန်ကြားထားပြီးဖြစ်တဲ့အကြောင်းသမ္မတကပြောဆိုခဲ့တာပါ။ဒီလိုမူရစ်ဆေးဝါးပြဿနာကြီးထွားလာနေတာတွေကိုသမ္မတကိုယ်တိုင်ပုံပွင့်လင်းလင်းဝန်ခံပြောဆိုပြီးမဲ့လဲဒီကိစ္စကိုထိထိရောက်ရောက်ဂိုင်တွယ်ရေးမှာလုံခြုံရေးတပ်ဖွဲ့တွေနဲ့တရားစီရင်ရေးဝန်ထမ်းတွေအတွင်အချင်းပြက်အဂရိလိုက်စားမှုတွေကအဓိကဟန်တာဖြစ်နေတယ်ဆိုပြီးလေးလာသုံးသက်သူတွေကထောက်ပြပြောဆိုတည်ကြချောင်းပါခင်ဗျာ